ဒိမတ်နိုင်ငံခြေဆိုင် Kelsbeth Beer Company အနေနဲ့မြန်မာနိုင်ငံမှာစီမံခန့်ခွဲမှုအမားတွေလုပ်ခဲ့မိပါတယ်လို့ဝန်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာနဝတ္တစစ်ဆိုရလက်ထက်တုန်းကယင်းဤမြုပ်နှံမှုလုပ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ Kelsbeth လုပ်ငန်းကြီးကလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့တွယ်ဝိုက်တဲ့နည်းနဲ့ယင်းဤမြုပ်နှံခဲ့တယ်လို့ Kelsbeth Group ကဩဂုတ်လ31ရက်နေ့နေစဲနဲ့ထုတ်ပြန်ချက်မှာပြောကြားလိုက်တာပါ။ Justice for Myanmar အဖွဲ့ရဲ့မေးခွန်းထုတ်မှုကြောင့်ကုမ္ပဏီတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာမှအခုလိုသိရှိရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကုမ္ပဏီတွင်းစုံစမ်းစစ်ဆေးမှုတွေအရာ1996ခုနှစ်တုန်းက Kelsbeth ကနေမလေးရှားနိုင်ငံကမိဖက်လုပ်ငန်းတစ်ခုကိုငွေထုတ်ချီးကျောင်းနဲ့အဲ့ဒီမိဖက်ကနေပြီးတော့မှ Brewing Bus လို့ခေါ်တဲ့ကုမ္ပဏီကိုတည်ထောင်ပြီးတော့မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Gold Star ကုမ္ပဏီတို့နဲ့ဖက်ဆက်ပြီးတော့တကုံဘီယာလုပ်ငန်းကိုတည်ထောင်ခဲ့တာတွေ့ရှိခဲ့တယ်လို့ပြောပါတယ်။အဲ့ဒါကြောင့်မြန်မာနိုင်ငံမှာအဲ့ဒီအချိန်တုန်းကယင်းဤမြုပ်နှံမှုလုပ်ငန်းတွေလုပ်ဖို့မရှိဘူးဆိုတဲ့လူသိရှင်ကြားပြောကြားချက်ကိုစန့်ကျင်နေတယ်ဆိုပြီးတော့ Kelsbeth Group ကဝန်ခံလိုက်တာဖြစ်ပါတယ်။ဒါတွေမကဘဲနဲ့ဒီကုမ္ပဏီအနေနဲ့ကုမ္ပဏီရှယ်ယာတချို့ကို2004ဧပြီလတုန်းကဝယ်ယူခဲ့တာကိုလည်းကုမ္ပဏီတွင်းစုံစမ်းမှုတွေမှာတွေ့ရှိတယ်ဆိုပြီးတော့ဝန်ခံထားပါတယ်။အဲ့ဒီလိုမျိုးအစုရှယ်ယာတွေဝယ်ခဲ့ပြီးတော့မကြခင်မှာပဲ2004ခုနှစ်အောက်တိုဘာလ24ရက်နေ့မှာတော့တကုံဘီယာလုပ်ငန်းအပါအဝင်စစ်ဆိုးရနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအပေါ်ကို EU ကတန်းခတ်ပိတ်ဆို့ခဲ့တာကြောင့်2004နိုဝင်ဘာမှာအဲ့ဒီရှယ်ယာတွေကို MEC ကိုရောင်းချခဲ့တယ်လို့ပြောပါတယ်ရှင်။